အဲ့ဒီအရေးကြီးဆိုကိုရခိုင်မျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေဆိုင်အောင်ကမနေ့ကတင်သွင်းခဲ့တာဖြစ်ပြီးဆွေးနွေးဖို့အတွက်လွှတ်တော်ကိုယ်စားလှယ်10ဦးကအမည်စင်းတင်သွင်းထားပြီးတော့ဒီကနေ့လွှတ်တော်ကိုယ်စားလှယ်6ဦးကစတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အရေးကြီးဆိုကိုပါဝင်ဆွေးနွေးတဲ့ကိုယ်စားလှယ်တွေကထောက်ခံဆွေးနွေးခဲ့ကြပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့27ရာစုပင်လုံညီလာခံကနေသာဆွေးနွေးအဖြေရှာဖို့တိုက်တွန်းတာတွေလည်းရှိပါတယ်။မွန်ပြည်နယ်မဲဆန္ဒနယ်အမှတ်9ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးနိုင်တီဟာကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တော်လှန်ရေးကိုအခြေခံတဲ့နိုင်ငံရေးဆန္ဒကိုနားလည်ပြီးပါဝင်သင့်ပါဝင်ထိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးကိုနိုင်ငံရေးဆွေးနွေးပွဲစကားဝိုင်းကိုဖိတ်ခေါ်တင်ကြောင်းဆွေးနွေးခဲ့ပါတယ
်။ NCA ရဲ့အခြေခံမူအခန်း2ပါဦးတည်ချက်နဲ့ရည်ရွယ်ချက်များပိုက်ဂါကြီးမှာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများ၏တော်လှန်ရေးကိုအခြေခံသည့်နိုင်ငံရေးဆန္ဒကိုနားလည်ခြင်းနှင့်ပြည်ထောင်စုစိတ်ဓာတ်ခိုင်မြဲမှုတို့ကိုဦးတည်လျက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်တွင်ပါဝင်သည့်ပါဝင်ထိုက်သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအလုံးအတူတကွပါဝင်လက်မှတ်ရေးထိုးရန်လို့သဘောတူပြဋ္ဌာန်းထားတော့ကို NCA ပြဋ္ဌာန်းချက်များအလုံးအကောင့်တဲပေါ်လာနိုင်ရန်အတွက်ပါဝင်သည့်ပါဝင်ထိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအလုံးငြိမ်းချမ်းရေးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲစကားဝိုင်းတို့ဖိတ်ခေါ်တည်ပါကြောင်းနဲ့အရေးကြီးဆိုကိုထောက်ခံပါကြောင်းတင်ပြအပ်ပါတယ်
လွန်ခဲ့တဲ့တစ်နှစ်လောက်ကသာ AA အဖွဲ့နဲ့အပြစ်ခတ်ရဆေးရေးဆွေးနွေးရမှာပါဝင်ခွင့်ရခဲ့မယ်ဆိုရင်အခုလိုတိုက်ပွဲတွေဖြစ်လာမှာမဟုတ်ဘူးလို့ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်3ကဦးခင်မောင်လက်ကထောက်ပြဆွေးနွေးခဲ့ပါတယ
်လွန်ခဲ့တဲ့တစ်နှစ်လောက်ကသာ AA တပ်ဖွဲ့အနေနဲ့ပြစ်ခတ်ရဆေးရေးလုံနိုင်ဖို့ NCA စာချုပ်လုပ်ငန်းစဉ်တွေမှာပါဝင်လက်မဲ့ထိုးနိုင်ခွင့်ရခဲ့မယ်ဆိုရင်35နှစ်ကြာသင်နဲ့သင်မကြခရတဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာခုလိုတိုက်ပွဲတွေပြန်လည်ပြီးတော့ဖြစ်လာမှာမဟုတ်ဘူးလို့ဆွေးနွေးရင်ကျွန်တော်ညှိနှိုင်းရှုတ်ပါတယ်
AA အဖွဲ့အနေနဲ့လက်နက်ကိုင်အဖွဲ့ဒါမှမဟုတ်တက်မတော်တခုလိုထူထောင်ခြင်းဟာအခုချိန်မှာမလိုလားအပ်တဲ့ပြဿနာတွေကိုသာဖြစ်စေနိုင်တဲ့အတွက်ငြိမ်းချမ်းရေးကိုသာရှေ့ရှုဆောင်ရွက်သင့်တယ်လို့ရှမ်းပြည်နယ်မဲဆန္ဒနယ်အမှတ်7ကဦးဆိုင်ဆန်အောင်ကဆွေးနွေးခဲ့ပါတယ်
အေးအေးလက်နက်ကိုင်ဖွဲ့အနေဖြင့်တိုင်းဒါလက်နက်ကိုင်အဖွဲ့တခု၎င်းအခေါ်တက်မတော်တခုတိဆောက်ခြင်းအပြင်မလိုလားအပ်သည့်အင်အားဖြုန်တီးမှုသာဖြစ်နိုင်စေပါတယ်မယ်ဒါကြောင့်ငြိမ်းချမ်းရေးကိုရှေ့ရှုဆောင်ရွက်ခြင်းသာမိမိဒေသဖွံ့ဖြိုးတိုးတက်ပြီးနိုင်ငံရေးစည်းဝါးရေးလူမှုရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်တိုင်းဒါအားလုံးပူးပေါင်းဆောင်ရွက်မှတ်တာရရှိမှာဖြစ်ပါတယ
်ကရားပြည်နယ်မဲဆန္ဒနယ်အမှတ်8ကိုစလေဦးကျော်တန်းကတော့နိုင်ငံရေးအရာဖြည့်ရှင်းမှုအစိုးရအဆက်ဆက်စ조사ခဲ့ပေမယ့်ယုံကြည်မှုမတိဆောက်နိုင်ခြင်းနဲ့ဘေးပျော်ကားတွေရှိနေခြင်းကြောင့်မအောင်မြင်ခဲ့တာဖြစ်ကြောင်းဆွေးနွေးသွားပါတယ်
လူလတ်ရေးမတိုင်မြင်ကာလကပင်လက်ချက်တို့ရဲ့တက်ရှူတွေးခွဲအုပ်ချုပ်မှုစနစ်များကြောင့်စတင်ဖြစ်ပေါ်လာခဲ့ရမှာဘာသာပါလာခက်ပါလီမန်ဒီမိုကရေစီစနစ်ကိုကျင့်တုံးခဲ့တဲ့ဇိုးရများလက်ထက်၌ချိန်ဟုန်မြင့်မားလာခဲ့ပြီးယနေ့အတိုင်းဖြည့်ရှင်း၍မရှိနိုင်သေးသောပြဿနာတစ်ခုဖြစ်ပါတယ်နိုင်ငံရေးအရာဖြည့်ရှင်းဖို့ဇိုးရအဆက်ဆက်စ조사ခဲ့တော်လဲယုံကြည်မှုတိဆောက်နိုင်ခြင်းဘေးပျော်ကားများဦးတက်နောက်ဆက်နေခြင်းများကြောင့်ဒေါ်ရငင်းချမ်းရေးကိုတိဆောက်နိုင်ပဲအဆုံးစွန်ဆုံးနီလန်းဖြစ်သည့်လက်နက်ကင်တိုက်ခိုက်သည့်စီအေနီလန်းဖြင့်တုံးပြူဖြည့်ဆင်းခဲ့ကြရင်တိုင်းရင်းသားအလုံးအနေဖြင့်မိသူများကောင်းကျိုးမရရှိတော့ထိခိုက်ဆုံးရှုံးမှုများပြတော့ပြည်တွင်းစစ်မီးဟာခုတိုင်တောက်လောင်နေစေဖြစ်ပါတယ်။
အဲ့ဒီရေးကြီးအဆိုကိုမနက်ဖြန်မှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်3ဦးအပါအဝင်ကိုယ်စားလှယ်4ဦးကဆက်လက်ဆွေးနွေးကြမှာဖြစ်ပြီးအစိုးရဘက်ကတာဝန်ရှိသူ2ဦးကလည်းပြန်လည်ဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီနောက်အမျိုးသားလွှတ်တော်ဥက္ကဋ္ဌကအရေးကြီးအဆိုနဲ့ပတ်သက်ပြီးအတည်ပြုချက်ရယူသွားမှာဖြစ်ပါတယ်ရှင်။